Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဒီဇင်ဘာလ13ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန့်နဲ့9နာရီခန့်လိုင်းဒိုမီတာ3249လိုင်းလမ်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစီရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူပြောပြပေးမှာပါယူကရိန်းနယ်စပ်တစ်လျှောက်ရုရှားကဆင်ရအကြီးအကျယ်ချထားတာကိုရှော့ချဖို့ G7 ထိပ်သီး9နိုင်ငံကတောင်းဆိုလိုက်ပါတယ် Omicron COVID ပိုးတဲ့ဟာ Delta ပိုးထက်ကူးစက်မှုပိုလွဲပြီးတော့ COVID ကာကွယ်ဆေးအာဏာသင်ကိုကျော်ပါစေတယ်လို့ WHO ကပြောပါတယ် American ကပြည်နယ်6ခုမှာအခါမဟုတ်တိုက်ခတ်တဲ့၄ဆင်နှမောင်းကြောင့်တည်ဆုံးသူ100ကျော်နေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ရထားရင်
ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့အမေရိကန်မှာ၄စင်နာမောင်းတိုက်ခတ်ခဲ့မှုမှာမြန်မာတချို့လည်းဘေးဒဏ်သင့်ခဲ့ရပါတယ်
။ဆရာအဲ့ဒီကအကလို့အိတ်လုံးကျုပ်ပါသွားတာပဲ။အမတို့အိတ်ကြတော့တအိတ်လုံးမဟုတ်ဘူး။အဲ့ဒီခေါင်မိုးတို့ကိုတောင်တို့ဘာတို့အလူအကလို့ကွဲထွက်နှွင့်သွားတယ်
။မကြခင်မှာနားဆင်ကြရအောင်ပါရှင်။ဒီနောက်မှာတော့ထိုင်းဘက်မှာစစ်ကြောဆေးပြားတွေဖမ်းမိမှုကမ္ဘာတလွားဒီမိုကရေစီအရေးညီလာခံယူကရိန်းမှာစီရေဆိုးရိမ်နေရတဲ့ကိစ္စအစတဲ့သတင်းဆောင်မတွေနဲ့အတူမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတဲ့ကသုတထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရပါမယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင
်။ရုရှားနေနဲ့ယူကရိန်းနယ်စပ်တစ်လျှောက်ဆင်ရအကြီးကျယ်ချထားတာကိုရှော့ချဖို့G7 ကောစီဝိုင်းအင်အားကြီး9နိုင်ငံကတနင်္လာနေ့မှာတောင်းဆိုလိုက်ပြီးတကယ်လို့မလျှော့ချရင်စီဝိုင်းဆိုင်ရာတည်ရမှုတွေနဲ့ဇက်တိုက်ရင်ဆိုင်ရဖို့ရှိတယ်လို့သတိပေးလိုက်ပါတယ်။ G7 နိုင်ငံကြီးဝင်ကြီးတွေရဲ့ဗြိတိန်နိုင်ငံ Liverpool မှာကျင်းပတဲ့ထိပ်သီးညီလာခံအပြီးတနင်္လာနေ့မှာပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပြီးတော့ EU နိုင်ငံကြီးဆိုင်ရာအကြီးအကဲကလည်းရုရှားရဲ့ဆင်ရဖြစ်တင်းမှုနဲ့ယူကရိန်းကိုရန်လိုနေမှုတွေ G7 9နိုင်ငံကရှုံ့ချကြောင်းပြောပါတယ်။American, Canada, Pinte, Germany, Britain, Italy နဲ့ Japan နိုင်ငံတွေကိုကိုစားပြုတဲ့တန်တမန်တွေကလည်း Russia အနေနဲ့ဆင်ရလျှော့ချဖို့တန်တမန်ရေးနည်းလမ်းတွေလှုပ်ဆောင်ဖို့နဲ့ဆင်ရလှုပ်ဆောင်မှုဆိုင်ရာထင်သာမြင်သာရှိဖို့အတွက်နိုင်ငံတကာဂရိကဝတ်ကို Russia လိုက်နာဖို့ပါတိုက်တွန်းခဲ့ကြတာပါ။ Ukraine အရှိတ်အဝါနေဆက်ဒေသမှာ Russia ကတပ်ဝင်အား9000လောက်ချထားတာမဲလို့ယုံကြည်ကြောင်း2022အစောပိုင်းမှာရုရှားကဝင်တိုက်ဖို့ဖြစ်နိုင်တယ်လို့အမေရိကန်ထောက်လှမ်းရာရှိတွေကပြောပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့လက်မခံပါဘူး G7 ကထုတ်ပြန်တဲ့ညင်ညာချက်ထဲမှာနိုင်ငံတကာစီးပင်းဥပဒေရတင်းတင်းချက်ချက်တားမြစ်ထားတဲ့တခြားနိုင်ငံကိုကျူးကျော်တာတွေမလုပ်ဖို့အခုရုရှားကရီယူကရိန်းကိုစီးရကျူးကျော်လာနိုင်တဲ့အနေအထားတွေ့နေရပြီးတော့ဒီလိုကျူးကျော်မယ်ဆိုရင်ပြင်းထန်တဲ့အကျိုးဆက်ဇက်တိုက်တွေ့ရမယ်လို့သတိပေးထားတာဖြစ်ပါတယ်။ထိပ်သီးစီးပွားရေးကိုကမကတ်ထလို့ကျင်းပတဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးကလည်းရုရှားဘက်ကကျူးကျော်လာရင်စီးပွားရေးအရေးယူဒဏ်ခတ်ဖို့ G7 နိုင်ငံတွေကနီလန်းအားလုံးကိုစဉ်းစားမယ်လို့သတိပေးလိုက်ပါတယ
်။အနောက်မဟာမိတ်နိုင်ငံတွေအနေနဲ့လွတ်လပ်မှုနဲ့ဒီမိုကရေစီကိုကန့်သတ်ထိန်းချုပ်နိုင်ရေးစူးစမ်းနေသူတွေကိုစန့်ကျင်ရေးအခိုင်အမာရည်တည်ကြဖို့ G7 အစည်းအဝေးမှာပြည်ထောင်နိုင်ငံရဲ့ဝန်ကြီး Liz Truss ကပြောကြားလိုက်ပါတယ်ပြည်ထောင်နိုင်ငံ Liverpool မြို့မှာနှစ်ရက်ကြာကျင်းပနေတဲ့ G7 ရဲ့နိုင်ငံရဲ့ဝန်ကြီးများတွေ့ဆုံပွဲမှာသူကအခုလိုပြောခဲ့တာပါ G7 နိုင်ငံရဲ့ဝန်ကြီးများအစည်းအဝေးကိုအာဆီယံကနိုင်ငံရဲ့ဝန်ကြီးတွေလည်းတက်ရောက်နေပြီးဆရာနာတင်ထားတဲ့မြန်မာအကြံတဲ့အပါအဝင်ယူကရိန်းနယ်စပ်မှာစီးရီးတိုးမြင့်နေတဲ့ရုရှားနဲ့အီရန်နျူကလ িয়ার ရေးကိစ္စရပ်တွေဟာဆွေးနွေးရမယ့်ထိတ်တန့်အကြောင်းအရာတွေဖြစ်တယ်လို့အရာရှိတွေကပြောပါတယ်ဒီထိပ်သီးဆွေးနွေးပွဲကိုပထမဆုံးအကြိမ်ဖြစ်အာဆီယံနိုင်ငံသားရေးဝန်ကြီးတွေတက်ရောက်နေတာဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်လည်းတက်ရောက်ခဲ့ပြီးဗြိတိန်နိုင်ငံသားရေးဝန်ကြီးလစ်ထရပ်စ်ကတော့အာနာရှင်အစိုးရစနစ်ကိုတိုက်ဖျက်ရေးမှာအားလုံးစည်းလုံးညီညွတ်ကြဖို့တိုက်တွန်းခဲ့ပါတယ
်။အီရန်နဲ့2015အီရန်နျူကလ িয়ার သဘောတူညီချက်ဆက်ပြီးတော့ရှင်သန်နိုင်အောင်လုပ်ဖို့အတွက်အချိန်ရှိသေးပေမဲ့ဒါဟာနောက်ဆုံးအခွင့်အလမ်းဖြစ်တယ်လို့ဗြိတိန်ကပြောလိုက်တဲ့နောက်မှာအီရန်ကလည်းဒီနျူကလ িয়ার သဘောတူညီချက်ပြန်ပြီးအသက်ဝင်လာစေဖို့ဥရောပနိုင်ငံတွေဘက်ကနေအပြုသဘောဆောင်တဲ့အကြံပြုကိုပြက်ကွက်ခဲ့တယ်လို့တနင်္လာနေ့မှာတုံ့ပြန်လိုက်ပါတယ်။ဒီသဘောတူညီချက်အတွက်ဗီယက်နမ်မှာ တည်နိုင်ဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့အီရန်အတွက်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေဖယ်ရှားရေးဆိုင်ရာဖြေရှင်းနိုင်မဲ့နည်းလမ်းတွေချပြဖို့အတွက်ဥရောပနိုင်ငံတွေဘက်ကပြက်ကွက်ခဲ့တယ်လို့အီရန်ရဲ့ထိပ်တန်းညှိနှိုင်းရေးမှူးအလီဘဂါရီကာနီကအီရန်အစိုးရရုပ်တံကိုပြောကြားခဲ့တာပါတနင်္လာနေ့အစောပိုင်းတော့ကဗြိတိန်နိုင်ငံချိုင်းဝင်ကြီး Liz Truss ကဗြိတိန်မှာကျင်းပတဲ့ G7 ထိပ်သီးညီလာခံမှာအီရန်ကိုသတိပေးခဲ့တာဖြစ်ပါတယ
် This is the last chance for Iran to come to the negotiating table with
JCPOA ရဲ့တတ်မှတ်ချက်အတိုင်းဆောင်ရွက်ရေးအတွက်ညှိနှိုင်းဖို့ဒါဟာအီရန်အတွက်နောက်ဆုံးအခွင့်အရေးဖြစ်ကြောင်းပြောသွားတာပါဂျာမနီကလည်း2015အီရန်နျူကလ িয়ার သဘောတူညီချက်ပြန်ရှင်းတန်းလာဖို့အတွက်နီလန်းရှာဖို့အချိန်သိမ့်မရှိတော့ဘူးလို့စနေနေ့မှာပဲပြောခဲ့ပါတယ်။ဒီသဘောတူညီချက်ထဲမှာအီရန်ပေါ်မှာအမေရိကန် EU ဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့ကဒဏ်ခတ်ထားချက်တွေကို short ချပေးဖို့အီရန်ဘက်ကနေသူ့ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေကိုအကန့်အသတ်နဲ့ပဲလှုပ်ဆောင်ပေးရမှာဖြစ်ပါတယ
်။ပြင်သစ်ကိုလိုနီဖြစ်တဲ့ပစိဖိတ်သမုဒ္ဒရာတွေကနယူးကယ်လီဒိုနီးယားကျွန်းစုဒေသကိုပြင်သစ်နိုင်ငံရဲ့အစိအပိုင်းတစ်ခုအဖြစ်ဆက်လက်ထားရှိသွားဖို့ဒေသခံတနင်္ဂနွေနေ့ကတခဲနဲ့မဲပေးခဲ့ကြပါတယ်။ဒါဟာတတိယအကြိမ်မြောက်ကျင်းပတဲ့လူမှုဆန္ဒခံယူပွဲဖြစ်ပြီးလွတ်လပ်သောတရားနိုင်ငံထူထောင်ခြင်းနဲ့အုပ်စုတွေကတော့ဒီဆန္ဒခံယူပွဲကိုတပိတ်မှောက်ခဲ့ကြပါတယ်။ပြင်သစ်အတွက်အရေးပါပြီးတော့ဒီတရုတ်နဲ့အနောက်နိုင်ငံတွေကြားမဟာဗျူဟာကျတဲ့ The Bubble ခေါ်အဲ့ဒီကျွန်းစုဒေသကိုရဲတပ်ဖွဲ့တွေအလုံးရင်ပေးပို့ပြီးလုံခြုံရေးတင်းကျပ်ထားပါတယ်။ Yes ရည်တွက်မှုက90ရာခိုင်နှုန်းကျော်ပြီးသွားချိန်မှာမဲပေးခဲ့သူ96ရာခိုင်နှုန်းကျော်ကပြင်သစ်စီကနေလွတ်လပ်ရေးမယူပဲပြင်သစ်လက်အောက်မှာပဲဆက်နေသွားမယ်လို့မဲပေးခဲ့ကြကြောင်းဒေတာတွင်းရုပ်သံတွေကပြောပါတယ်။ဩစတြေးလျနိုင်ငံကနေကီလိုမီတာ2000သာဝေးတဲ့နယူးကယ်လီဒိုနီးယားကျွန်းစုမှာလူဦးရေ38000ခွဲသာရှိပြီး1988ခုနှစ်ကစလို့လူမှုဆန္ဒခံယူပွဲ3ချိန်လှုပ်လာခဲ့တာပါ။ဒေသဆန်တော်ချိန်တနင်္ဂနွေနေ့ညနေ 9:00 အထိမဲလာပေးသူအရေအတွက် 41.6 ရာခိုင်နှုန်းသာရှိခဲ့ပါတယ်။အစိုးရရဲ့အခုလိုနောက်တစ်ချိန်လူမှုဆန္ဒပွဲခံယူပွဲလုပ်ခိုင်းတာဟာစစ်ကြေညာလိုက်ခြင်းသာဖြစ်တယ်လို့ဒီကျွန်းစုကိုလွတ်လပ်သောနိုင်ငံထူထောင်လိုတဲ့ FMLKS အုပ်စုကပြောပါတယ်ခင်ဗျာ။
American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်Omicron coronavirus ပိုးတဲ့ဟာ Delta ပိုးမျိုးထက်ပိုးပြီးကူးစက်လွယ်ပြီး COVID ကာကွယ်ဆေးရဲ့အာဏိသင်ကိုကျော်ပါစေပေမဲ့ကနဦးရတဲ့အချက်လက်တွေအရယောဂလက္ခဏာကတော့တိတ်ပြင်းထန်တာမတွေ့ရဘူးလို့ WHO ကတနင်္လာနေ့မှာပြောပါတယ်။ Delta ပိုးကိုဒီနှစ်ဆန်းပိုင်းလောက်မှာအိန္ဒိယမှာပထမဆုံးစတွေ့တာဖြစ်ပြီးကမ္ဘာတစ်လွှားက coronavirus ကူးစက်မှုတွေမှာဒီပိုးနဲ့ကူးစက်ခံသူကအများဆုံးပါ။ဒါပေမဲ့မျိုးဗီဇပြောင်းလဲမှုတိတ်များတဲ့ Omicron ပိုးကတော့တောင်အာဖရိကမှာစတွေ့တာဖြစ်ပြီးစတွေ့ပြီးချိန်မှာပဲတောင်အာဖရိကကနိုင်ငံတွေအတွက်ကမ္ဘာတစ်လွှားနိုင်ငံတွေကခီးတွားကန့်သတ်မှုတွေချမှတ်ခဲ့တာပါ။ Omicron ပိုးဟာဒီဇင်ဘာ9ရက်နေ့ထိဆိုနိုင်ငံပေါင်း63နိုင်ငံကိုကူးစက်သွားခဲ့ပါတယ်။ Omicron ပိုးကူးစက်မှုနဲ့ပတ်သက်ပြီးအချက်လက်တွေတေချာမသိရသေးတဲ့အတွက်ဒီပိုးကူးစက်မှုကိုရှော့မတွက်ဖို့ WHO ကတတိပေးပါတယ်။ကနူးအထောက်ထားရ Omicron ဟာ COVID ကာဝယ်ဆေးအာနိသင်ကိုကျော်ပါစေတယ်လို့ Delta ပိုးရဲ့ကူးစက်မှုပိုများတာတွေ့ရပါတယ်။ဒါ့အပြင်ဒီ Omicron ပိုးကူးစက်ခံရသူဟာယောဂလက္ခဏာတိတ်မပြဘဲအဖျားနည်းနည်းပဲရှိတာမျိုးတွေ့ရပြီးတော့ပိုးနဲ့ပတ်သက်ပြီးအသေးချာမသိရသေးဘူးလို့ပြောပါတယ်။ဒီပိုးတိကို November 24ရက်မှာတွေ့ကြောင်းတောင်အာဖရိကကသတင်းထုတ်ပြန်ခဲ့တယ်လို့ Pfizer BioNTech ကုမ္ပဏီကလည်းသူတို့ဆေး3ချိန်ထိုးထားသူတွေနေနဲ့ဒီပိုးတံကိုခံရရှိတာတွေ့ရတယ်လို့ပြီးရတဲ့သတင်းမှာထုတ်ပြန်ခဲ့ပါတ
ယ်။ကဘာမှာအလင်းမြန်ပြန့်နှံ့ကူးစက်လာတဲ့ Omicron ဗီဇာပြောင်း COVID ပိုးသစ်အန္တရာယ်ကိုတားဆီးကာကွယ်နိုင်မှုအတွက်ဗီဒီနိုင်ငံမှာ COVID နဲ့ပတ်သက်လို့သတိပေးချက်အဆင့်ကိုတနင်္ဂနွေနေ့ကထပ်မြင့်လိုက်ပါတယ်။ COVID ကြောင့်လာမဲ့သတင်းပတ်တွေအတွင်းဆေးရုံတင်ကူးသရသူတိတိတသာပိုးတိုးလာနိုင်တယ်လို့ဆေးပညာရှင်တွေသတိပေးနေချိန်မှာပဲအခုလိုအဆင့်မြင့်လိုက်တာဖြစ်ပါတယ်။ COVID နဲ့ပတ်သက်တဲ့အဆင့်အန္တရာယ်အဆင့်၅ဆင့်ရှိတဲ့နဲ့အရင်ကအဆင့်3သာရှိခဲ့ရာကအခုအဆင့်4အထိတက်မှတ်လိုက်တာဖြစ်ပါတယ်။ကူးစက်သူပိုများလာမဲ့သဘောရှိတာကြောင့်သတိထားရမယ့်အဆင့်ကိုအခုလိုတိုးမြှင့်လိုက်တာလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီတော့တွင်ဝန်ကြီးချုပ် Boris Johnson က နိုင်ငံတွင်းမှာအားဖြင့်ကိုဗစ်ကာကွယ်ဆေးတွေထိုးကြဖို့ကိုလုံဆောင်ရေးအတွက်ရုတ်တံကနေမိခွန်းပြောဖို့ရှိပါတယ်
။ American ပြည်တော်စုတောင်ပိုင်းနဲ့အနောက်လေပိုင်းဒေသကပြည်နယ်6ခုမှာတောက်ကြညက်ပိုင်းကရာသီမဟုတ်တိုက်ခတ်တဲ့၄စင်နမောင်းတံခံရတဲ့အတွက်အခုဆိုမြန်မာနိုင်ငံသားတချို့အပေါ်ဝင်တေဆုံးရသူစုစုပေါင်း100ကျော်နေပါပြီ။ကင်တကီပြည်နယ်ဟာအဆိုးဆုံးခံခဲ့ရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရီဘက်ရှယာကပြောပါတယ်
။ This will be I believe the deadliest tornado system to ever run through Kentucky. Now earlier this morning at about 5 a.m. we were pretty sure that
Kentucky ပြည်နယ်မှာအခုတက်ခတ်သွားတဲ့၄စင်နှမောင်းဟာလူအသေးပြောက်အများဆုံးဖြစ်မယ်လို့ယုံကြည်ကြောင်းနဲ့မနက်ပိုင်းအချိန်ထိတေဆုံးရတဲ့ပြည်နယ်သားက50ကျော်နေပြီဖြစ်ပြီးမြောက်ပိုင်းဒေသတွေနဲ့ပါဆိုရင်အခုဆို100ကျော်နေပြီလို့ပြောပါတယ်။အခုအချိန်ထိဆို Kentucky မှာတေဆုံးရသူပေါင်း80ကျော်နေပြီလို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။တေဆုံးရသူအများစုကဖျောင်းတိုင်ဆက်အောင်ကဖြစ်ပါတယ်။လူ130အလုတ်လုံနေတဲ့ဒီဆက်အောင်မှာလူပေါင်း40လောက်ကိုကယ်တင်နိုင်ခဲ့တာပါ။These စင်နမောင်းဟာဒီဇင်ဘာလထဲမှာတိုက်ခတ်လေမရှိပါဘူး။တောက်ကြနေကတော့တနအိမိုင်226မိုင်နှုန်းနဲ့ဝင်လာတဲ့၄စင်နမောင်းဟာ Arkansas, Illinois, Mississippi, Missouri, Tennessee နဲ့ Kentucky ပြည်နယ်တွေကိုဖျက်ဆီးတိုက်ခိုက်သွားပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့လေတံခန်းနဲ့ပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့ဆက်သွယ်ပြောကြားပြီး Kentucky ပြည်နယ်အတွက်အရေးပေါ်အခြေအနေအတည်ပြုပေးခဲ့ပါတယ်
။ Miss Universe ကမ္ဘာအလှမယ့်သူတို့ပြိုင်ပွဲကိုအစ္စရေးနိုင်ငံအီလတ်မြို့မှာတနင်္ဂနွေနေ့ကကျင်းပနေရမှာနိုင်ငံပေါင်း80ကအမျိုးသမီးတွေဝင်ရောက်ရှင်ပြိုင်ကြတဲ့အထက်ပါလက်စတိုင်းအရေးကိုထောက်ခံကြောင်းပြသတဲ့အနေနဲ့အလှမဲ့တချို့ဒီပြိုင်ပွဲကိုတပိတ်မှောက်ခဲ့ကြပါတယ်။နှစ်စဉ်ကျင်းပနေကြမယ်ရွေးပွဲကိုအကြိမ်80မြောက်အဖြစ်အစ္စရေးနိုင်ငံမှာပထမအဆုံးအချိန်ဖြစ်ကျင်းပတာဖြစ်ပါတယ်။ပါလက်စတိုင်းတွေအပေါ်ရက်ဆက်ကြမ်းကြုတ်တဲ့အစ္စရေးတို့ရဲ့လုပ်ရကြောင်းဒီအလှမဲ့တဖူပြိုင်ပွဲကိုကန့်ကွက်ကြဖို့ဝိုင်းဝန်းတိုက်တွန်းနေကြတာရှိပါတယ်။
ထိတ်တဲရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်။ခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။အမေရိကန်ပြည်တော်စုရှေ့လေပိုင်းနဲ့တောင်ပိုင်းဂုံတွင်းပိတ်ပြည်နယ်တချို့မှာ၄စင်နမောင်းတွေဝင်ရောက်တိုက်ခတ်ခဲ့မှုကြောင့်အထူးသဖြင့်ကန်တကီပြည်နယ်မှာတေဆုံးသူဒါဇင်နဲ့ချီရှိတဲ့အထက်မြန်မာပြည်ကရွှေ့ပြောင်းလာသူတချို့လည်းပါဝင်ပါတယ်။ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီဇင်ဘာလ10ရက်နဲ့17ရက်တောက်ကြနဲ့ဇနီးနေ့ညနေပိုင်းမှာတိုက်ခတ်ခဲ့တဲ့အင်အားပြင်းလေဆင်နှမောင်းကြောင့်လူသေဆုံးတာရှိခဲ့သလိုလူနေအိမ်နဲ့အဆောက်အုံတွေပြိုကျပျက်စီးတာမျိုးလည်းဖြစ်ပွားခဲ့တာပါအမေရိကန်မှာကြုံမှုခဲ့တဲ့တိုနေရိုးတွေထဲမှာအလွန်ပြင်းထန်တဲ့မုန်တိုင်းအဖြစ်အာဏာပိုင်တွေကသတ်မှတ်ကြပါတယ်လူအသေးပြောက်အများဆုံးဖြစ်တဲ့ကန်တက်ကီပြည်နယ်မှာလေဆင်နှမောင်းကြောင့်လူသေဆုံးသူအနည်းဆုံး80ကျော်ရှိနေပြီးဒီထက်မကတိုးလာနိုင်တယ်လို့သုံးသပ်နေကြပါတယ်လေဆင်နှမောင်းတိုက်ခဲ့တဲ့တံကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူကကန်တက်ကီပြည်နယ်Bowling Green မြို့နယ်ကကရင်တိုင်းရင်းသူနော်တန်းမှုပဲဖြစ်ပါတယ်။သူ့ပတ်ဝန်းကျင်မှာတေဆုံးပျက်စီးဆုံးရှုံးမှုတွေကိုပြောပြပါတယ်
။ဟိုလေပြင်းလာတော့ဒီလိုမျိုးဖြစ်တာတခါမှမကြောက်ဘူးတော့ဟိုလေအပေါ်လေပြက်ကြလီခါလိုမျိုးခလေးတွေအော်လန့်ပြီးတော့လေအရာထွက်ထွက်ထွက်ထွက်ထွက်အဲ့လိုမျိုးဝဲလာတော့ခလေးတွေကအော်တာပေါ့ကြောက်ပြီးတော့အဲ့ဒါနမှာပေါ်ပြတော့ဖျားစားတွေပါတယ်သူမျိုးသံပေါ်တွေတွေပါတယ်ယူတာပေါ့အဲ့လိုမျိုးကြောက်တဲ့အချိန်ကတော့အဆရာအဲ့ဒီအကောလို့အိတ်လုံးကျွတ်ပါသွားတာပဲအမတို့အိတ်ကြတော့တအိတ်လုံးမဟုတ်ဘူးအဲ့ဒီခေါင်မိုးတို့ကိုတောင်တို့ဘာတို့အဲ့လိုအကောလို့ကွဲထွက်လွင့်သွားတယ်တချို့ကလည်းလွင့်သွားတာဟိုတိတင်ပေါ်မှာချိန်တာလည်းရှိတယ်အဲ့ဒီအာမပြီးတာလည်းရှိတယ်အဲ့လိုမျိုးအမတို့ကမှပြတာတော့ဝါဆန်ကရောက်လို့အဲ့လိုမျိုးပုံသွားတယ်
။မုံတိုင်းကြပြီးနောက်တနင်္ဂနွေနေ့မှာတော့မိသားနဲ့ဒေသအာဏာပိုင်တွေကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်မှုအခြေအနေကို Bowling Green မြို့မှာရှိတဲ့ဝေလူမြိုင်တောရကျောင်းဆရာတော်ဦးစံတော်ကမိန့်ပါတယ
်။အောက်ခြေရနေစားပြီးတော့သစ်ပုံကြီးဖြစ်သွားလာအောင်တချို့အိမ်တွေကအဲ့လိုတွေ့ရတယ်။မြို့တိုင်းပိုင်းပေါ့နော်သူတို့လူနေရပ်ကွက်တွေကိုထိသွားတာပေါ့
။ဒီမှာ
အဲ့ဒီမှာကမြန်မာစားရှိတဲ့ကြရားတို့ကရင်တို့အဲ့လိုနေကြတဲ့နေရာလေးတွေနေရာမှာထိသွားတော့တချို့ကအိမ်ပျက်စီးသွားတာရှိတယ်တချို့ကလည်းတော်တော်လေးအခြေအနေဆိုးဆိုးရွားရွားပျက်စီးသွားတာတွေလည်းတွေ့ရတယ်ပေါ့နော်အဲဖုံဖုံရောက်သွားတဲ့အချိန်မှာတော့အဲ့ဒီမိသားတပ်ဖွဲ့တွေမြို့တော်ဝင်လည်းတွေ့တယ်ပေါ့အားလုံးကဝိုင်းဝန်းပြီးတော့ပိတ်ဆို့ပြီးတော့အဲ့ဒီမှာတို့ဟိုတချို့လည်းပဲအိမ်ထဲမှာတချို့ပိတ်မိပြီးတော့ဟိုဝန်းနေပြနေတာတွေလည်းဆွဲထုတ်နေတာတွေကဲနေတာတွေဖုံဖုံတွေ့ကြရမြင်ရတယ်ပေါ့လေ
ကန်တက်ကီပြည်နယ်ဘိုလင်းဂရီမြို့မှာ မြန်မာနိုင်ငံကရွှေ့ပြောင်းလာတဲ့ကရင်၊ကရင်နီ၊ချင်းမြန်မာစတဲ့တိုင်းသားတွေနေထိုင်နေကြတာပါ။တိုနေတို့မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေအတွက်ပြည်내တာဝန်ရှိသူတွေကစစ်ဆေးပြုပြင်ပေးသွားမယ်လို့ပြောပေမဲ့သူတို့အနေနဲ့အခက်အခဲတွေကြုံတွေ့နေရကြောင်းတော့တန်းရင်မှုကပြောပါတယ
်။ပြောတော့ပြောပေးမယ်။ပြောတာတော့သူတို့ပြင်သေးလို့ဆိုရင်တကယ်တသိကုန်လို့ဆိုရင်တော့သုံးတောင်ပေးရမယ်အဲ့လိုမျိုးတာမသိဘူး။အမလို့လောလို့ဆိုအမလို့လည်းတည်းရှိမလဲအဲ့လိုမျိုးလားအေးအေးဆိုအဲ့လိုမျိုးတသိန်းနဲ့သိန်းဆိုသူကနှစ်သိန်းတောင်းနဲ့အေးရတသိန်းနဲ့ငါတောင်းပြအဲ့ဒီကြက်နဲ့ငါတောင်းအမလို့ဘမတော့ဆက်မယ်ပေါ့နော
်ဒီတစ်ခေါက်တူနီတို့မုန်တိုင်းဟာကန်တက်ကီတန်နစီမီဇူရီအီလီနွိုင်းအာကန်ဆာစတဲ့ပြည်နယ်တွေကိုဝင်ရောက်မှွေနှောက်သွားတာပါကန်တက်ကီပြည်နယ်မေဖီမြို့မှာရှိတဲ့ဖယောင်းနိုင်စစ်ရုံတရုံကိုလည်းမုန်တိုင်းကဖျက်ဆီးသွားခဲ့ပြီးအပျက်စီးပုံတွေကြားကလူ40ကိုကယ်တင်ခဲ့ရပါတယ်။ကန်တက်ကီပြည်နယ်ရဲ့သမိုင်းမှာအပျက်အစီးအကြီးမားဆုံး40နှစ်မောင်ဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးဘာရှီယာကသတင်းထုတ်တွေကိုပြောပါတယ်။လက်ရှိမှာကန်တက်ကီပြည်နယ်ကိုသမ္မတဂျိုးဘိုင်ဒန်ရဲ့အတည်ပြုချက်နဲ့အရေးပေါ်အခြေအနေကြေညာထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တွင်းမှာဒီရက်ပိုင်းအတွင်းကလတံပိုးဘန်းကွေတန်ပေါင်း2000ကျော်တံပိုးရှိတဲ့စိတ်ချဆေးပြားဆေးတန်းကျော်ကိုဖမ်းမိခဲ့ပြီးမူရင်ဆေးဝါးနဲ့ပတ်သက်သူတွေကိုပြစ်ဒဏ်တုံးမြှင့်ချထားမယ်လို့ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။မအေးအေးမှပြောပြပေးပါမယ်ရှင
်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်အတွင်းမှာပဲဒီရက်ပိုင်းတွင်ရွှေတတိကံဒေသထုတ်စိတ်ချဆေးပြားဆေးတန်းလောက်ဖမ်းမိခဲ့ကြောင်းအမှန်ငါဒေတာရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။နေဇက်ကနေဝင်လာတဲ့မူရင်မှောင်ကိုခိုင်းနေတဲ့မူရင်စေဝါးတွေဇက်တိုက်ဖမ်းဆီးနိုင်ခဲ့ပေမဲ့စိတ်ကြွစေတင်သွင်းနေမှုတွေဟာရက်တန့်သွားတာမျိုးမရှိပဲမူရင်မှောင်ကိုသမားတွေဟာပြည်တွင်းထဲကိုပါဆယ်ပို့ဆောင်တဲ့ကုမ္ပဏီတွေကနေတဆင့်ဇက်တိုက်ပို့လာနေတာကိုတွေ့ရတယ်ဆိုပြီးထိုင်းရဲချုပ်နစ်တီထွန်းကျင့်တက္ကနွန်ကဒီရက်ပိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။ตาขยายออกจะตั้งออกกว่ากันเนื่องจากว่าเราทำโดนจับคงจะเป็นสุดท้ายเป็นสุดท้ายเองในกระดาษที่มีกระดาษของกองแบบนี้เนี่ยจังนะแต่ว่าเขา
ตู้เพียวตัวแรกแท้มาแล้วအခုလိုမျိုးစိတ်ကြွစီတဲ့အများအပြားဖမ်းမိနေပေမဲ့မူရင်မောက်ကိုသမားတွေဟာဖမ်းမိသွားတဲ့သူတွေနေရာမှာနောက်လူတွေကိုအစားထိုးပြီးမူရင်စေဝါကုန်ကူးမှုတွေကိုဇက်တိုက်လုပ်နေတာကိုတွေ့ရပါတယ်။ဒီအတွက်နောက်ပိုင်းမှာမူရင်စေဝါနဲ့ပတ်သက်သူတွေကိုဖမ်းမိရင်ပြစ်ဒဏ်တုံးမြင့်ချသွားမယ်ဆိုတဲ့အကြောင်းကိုထိုင်းဘာသာနဲ့ပြောသွားခဲ့တာပါ။အခုဆိုရင်ထိုင်းနိုင်ငံအတွင်းမှာမူရင်မောက်ကိုသမားတွေကိုဖမ်းမိနိုင်ဖို့အတွက်သတင်းပေးတဲ့သူတွေစုံစမ်းစစ်ဆေးသူတွေကိုနိုင်ငံပိုင်ဖြစ်သိမ်းယူမဲ့ပစ္စည်းတန်ဖိုးရဲ့30ရာခိုင်နှုန်းထိစုကြည့်ပေးမယ်လို့လည်းထိုင်းရဲတပ်ဖွဲ့ကဆိုပါတယ်။မူရင်မောင်ကိုသမားတွေနဲ့ပတ်သက်လို့ဗန်စရင်ဖွဲ့နာမည်ခံပေးထားသူတွေမိမိနာမည်နဲ့အိမ်ချမ်းမြေကားတွေကိုနာမည်ခံပြီးဝယ်ခွင့်ပေးထားတာတွေကိုလည်းစစ်ဆေးတွေ့ရှိခဲ့မယ်ဆိုရင်တော့ပြစ်ဒဏ်ကို3နှစ်ထက်အထက်ကြာခံရမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒါအပြင်10နှစ်အတွင်းငွေဝင်ငွေထွက်စည်းရင်းတွေကိုလည်းစစ်ဆေးသွားမှာဖြစ်ပြီးမူရင်စေဝါနဲ့ပတ်သက်တာကိုစစ်ဆေးတွေ့ရှိမယ်ဆိုရင်နိုင်ငံပိုင်ဖြစ်သိမ်းယူသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ရွှေတရိတ်ကဒေသကမူရင်မောက်ကိုကိုင်းနေဟာမူရင်စေဝါတွေကိုအရင်ကားထက်ပိုထုတ်လုပ်နေပြီးကိုဗစ်ကပ်ဘေးကာလမှာထိုင်းဘက်ကိုအလုံးရင်းနဲ့တည်ဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေသဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရင်စေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံUNODC ရဲ့ဒီနှစ်စာမထုတ်ပြန်တဲ့မြန်မာနိုင်ငံဘိန်းထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာတွေမှာဓာတုပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရင်စေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်
။ Time to Site VOE သတင်းတောက်မအေးအေးမှာပါရှင်။လူခွင့်ရေးချိုးဖောက်မှုတွေမှာအသုံးချခံရတဲ့ဤပညာတွေပြန့်နှံ့မှုကိုကန့်သတ်ဆောင်ကြည့်နိုင်ရေးအတွက်ပို့ကုန်ထိန်းချုပ်ရေးအစီအစဉ်တရက်ကိုအမေရိကန်၊ဩစတြေးလျ၊ဒိန်းမတ်နဲ့နော်ဝေနိုင်ငံတို့ကကြေညာလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဥဆောင်ကျင်းပတဲ့ဒီမိုကရေစီထိပ်သီးညီလာခံပြီးဆုံးခဲ့ပြီးနောက်မှာအခုလိုကြေညာချက်ထွက်လာတာပါ။အင်ပီရိုဆိုင်ယာ VOE သတင်းထောက်ဝန်ကန်ပက်စီဝီရာကူဆွာရာရဲ့သတင်းဆောင်ပါကိုနားဆင်ပါရှင်။ကင်းလှည့်တဲ့ဆက်ရုပ်တွေကနေလူမျက်နှာကိုမှတ်မိတဲ့စောင့်ကြည့်ထောက်လှမ်းမှုဖုံးတွေကိုထောက်လှမ်းရေးပစ္စည်းတွေဖြစ်ပြောင်းလဲလိုက်တဲ့ software တွေဒီလိုနည်းပညာတွေဟာဆိုရင်အစိုးရတွေကနိုင်ငံရေးအတိုက်အခံတွေတက်ကြွလှုပ်ရှားသူတွေသတင်းထောက်တွေနဲ့စောင့်ကြည့်ရေးအဖွဲ့တွေကိုပြစ်မှတ်ထားပြီးသုံးလေရှိပါတယ်။
American Tamara Joe Biden ga akhu lu pyo ba de.
We focused on the need to empower
lu khwin ye ga kwen phyin tin tu ri ko po pi lo lou nai swan shi la bo lo at ni de a che. Ni pinya sa ya ri, ni pinya dui ha le lu ri ko nait ko pho mho phe. A pi myin tin nai ye atwe, democracy thong ka ye atwe atong pyu ye te cha si bo ko a le na tha ba de lu Tamara Biden ga pyo khe da ba. Tamara Biden u saung chin pa khe de ne ye cha democracy thait tin ni la kan ga တောက်ချန်နေမှာပြီးဆုံးသွားခဲ့ချိန်မှာပဲလူခွင့်ရေးချိုးဖောက်မှုတွေမှာအသုံးချခံရတဲ့နှီးပညာတွေပြန့်နှံ့မှုကိုထိန်းချုပ်ရေးအတွက်ပို့ကုန်ထိန်းချုပ်ရေးအစီအစဉ်တစ်ခုကိုအမေရိကန်ဩစတြေးလျဒိန်းမတ်နဲ့နော်ဝေတို့ကကြီးညာခဲ့ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကအခုလိုပြောပါတယ်
We've seen the expanded misuses.
Virus type yet yet to load at spine wedding, the chato, taulan yi ni pinya drigo, a yatarigo, samchi yima, luetonsa, lotari, pobiro, duini yabade, lojan drini ne, drima dri, mimian, sansan, pianna, lani ragule, duini yabade, lupio toarava. Look when ye gawe biturigo, mintin be ye, lulla miatade, shwika puere, lulla de media ne. Agri Lysa Mu type ye Juba Mudeko Api Taukan Yidu Gule American Chinya Kebade. Tedini Laganga Twapola de Kene Uyala Duha Aya Boy Pipi Mele Dita Bobiro Lopo Lua De Lu Agri Lysa Mu type ye Lo Sha Sang Yen Nide Transparency International Puejiga Piovade. Transparency International ye American Yo Nyutai Mu Gary Kalmanga, Skykani, the same Akulu, Biovari.
Other countries did not step up and.
The Chanang and Igaro, American Bega Song Yadalu, Dijare, Pampia Chem Yune, Dumian Song Yadam, Shivau, Daga Suin Yawa, Drubaga Bari Song Yamales Rane, Padalu, A Chain Nene Bubi Yavare, Griga Woody, Pampia Chedine, Pian Labu, Sanawai Lati, American Suyaga, A Chain Piravare.
Luamiate, Lilo de Wada. Populism, Lubu Chisoye Wadane, Sonya Wadadri, Kabatalwa Dumia Lani Raja, Democracy Go Tikai Side, Lu, Kula Tamka, Atunye Mujo, Antonio Guterres Kale, Piovade.
Polarization is undermining.
Sonya Muga, Democracy Niza, Le Tariku, Yo Yo Side, Sipane, Sinjinu Diahale, Tune, Kanyade, Tari Aloha, Lurune, Democracy Gausandri, Le Tarija, Yoji Mugo, Yo Bazibade, Lu. ပြောသွားတာပါလာမယ့်နှစ်မှာတော့လူကိုယ်တိုင်တက်ရောက်မယ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်ရှင်ယူကရိန်းနဲ့ဇက်ကစီးရဲအခြေအနေကိုလည်းကြည့်အောင်ပါရှင်ယူကရိန်းနဲ့ရုရှားနယ်စပ်မှာရုရှားတပ်တွေကိုတိုးမြှင့်ချထားလာတာကြောင့်ယူကရိန်းပြည်သူတွေကြားမှာစစ်ဖြစ်တော်လိမ့်မလားလို့စိုးရိမ်နေကြပါတယ်တချို့ကလည်းဖြစ်လာနိုင်တဲ့ရုရှားထိုးစစ်ကိုခုခံကာကွယ်ချက်ရမှာပါဝင်ဖို့
ကျော်ဘူးအိတ်တောင်အဆင့်အဆင့်ပြင်ထားကြပါပြီ။ရိုက်တာစတင်ဆောင်ပါကိုဦးတင်မောင်တန်ပြောပြပေးပါမယ်ရှင်။နာတိုလီရက်ဘနစ်ကပြည်တော်စုဆိုဗီယက်ဆိုရှယ်လစ်သမ္မတနိုင်ငံရဲ့ကလေးတစ်ယောက်ပါ။ဆိုဗီယက်ပြည်တော်စုထဲမှာရုရှားနဲ့ယူကရိန်းလူမျိုးတွေအိမ်နီးချင်းအဖြစ်စီးစီးလုံးလုံးနေခဲ့ကြတဲ့မြေပေါ်မှာဒုတိယကမ္ဘာစစ်ပြီးတဲ့နောက်သူကြီးပြင်းခဲ့တာပေါ့။ဒီကနေ့တွ သူနေထိုင်နေတာပါတဖြည်းဖြည်းပြင်းထန်လာတာက9နှစ်ကြာခဲ့ပါပြီယူကရိန်းစစ်ရကစိုးရိမ်တဲ့အတိုင်းဖြစ်လာခဲ့ရင်မကြာမီမှာပိုးပြီးကျယ်ပြန့်တဲ့ရုရှားယူကရိန်းစစ်ပွဲဖြစ်သွားနိုင်ပါတယ်ယူကရိန်းမြို့ကရမာတော့ခ်စ်မှာနေတဲ့အသက်88နှစ်အရွယ်ပင်စင်စားအနာတိုလီကအခုလိုပြောပါတယ်
Вы знаете, у нас очень большой страх от этого. Перед
Рашари тавин ла лей мэ лу, جنارو အကြီးကျယ်စိုးရိမ်နေပါတယ်။ကျွန်တော်တယောက်တည်းပဲမဟုတ်ပါဘူး။ဒီမှာရှိကြတဲ့လူတွေတော်တော်များများထိတ်လန့်နေကြတာပါ
။အစိုးရတပ်တွေကဒေမြေတွေကိုပြန်မထိန်းသိမ်းနိုင်ပြီးမှခွဲထွက်ရေးသမားတွေက2014မှာဘလို့ဖမ်းဆီးခဲ့လဲဆိုတော့ကိုသူကပြန်လဲတရိယာရင်ပြော့ပြသွားတာပါ
။Я понимаю, сегодня сказали, Канада поддержит нас там до пусина.
Канада ကကျွန်တော်တို့ကိုပံ့ပိုးမယ်လို့ဒီနေ့ပြောတာပဲဗျ။အမေရိကန်ရောပဲ။ဒါပေမဲ့ကျွန်တော်တို့နေမြေပေါ်မှာတိုက်ခိုက်ကြတော့မှာညီကိုလိုနေခဲ့ကြတဲ့သူတွေဗျာ။ရုတ်တရက်ကြီးဘလို့ရန်သူဖြစ်သွားကြတယ်လဲ။ကျွန်တော်တော့မသိတော့ပါဘူး။ဘာလို့ဒီလိုဖြစ်ရတယ်ဆိုတာမသိတော့ပါဘူး။လူတိုင်းကလူတယောက်တည်းအပေါ်မှာတီမီနေရတာဘလို့များဖြစ်လာနိုင်ရတာလဲဗျာ
။လူတယောက်တည်းဆိုတာရုရှားကတပ္ပရဗလာဒီမာပူတင်မှာယူကရိန်းအစိုးရအလို့အရ သူဟာရုရှားစစ်တီ9000ကျော်ကိုရုရှားယူကရိန်းနယ်စပ်နားကိုချထားခဲ့ပါတယ်။ယူကရိန်းကမာတော့ခ်စ်ပြောလေပင်စင်စားကြီးကအခုလိုဆက်ပြီးပြောပါတယ်။
Я понимаю, сегодня сказали, Канада поддержит нас там, допустим, Америка, да. Ну так всё же на нашей территории,
на мири ка не, люди ка ถั่ว пье ни жаре, бя. Бэго мя лут аун, ченоро ка ถั่ว пье найна ма ле. Бэго ле, бя. Ченоро тай кан рүй го пит тагэ я ма ла. Бэго лут аун ถั่ว пье я ма ле. Ченоро ма ти ро у бя. Ния рай апит кан я ин ё бя. Ба ри блу лут я мэ су ра, ченоро ма ти ро ба у бя. Лут аун пье се я, ченоро ут мье ма ши ро ба у.ဒါကျွန်တော်ဘဝကျွန်တော်တို့ရဲ့ဘဝပါပဲ
ဒါပေမဲ့ဘယ်တိုင်းပြည်ကမှမချင်းချောက်ခဲ့ဘူးလို့ရုရှားစိုးရွားကပြောပြီးယူကရိန်းကိုဝင်တိုက်ထုတ်မယ်ဆိုတဲ့ယူကရိန်းနဲ့အမေရိကန်တို့ရဲ့စိုးရိမ်ချက်တွေကို6လက်နေတာအဖြစ်သူကပြောကြပါတယ်ယူကရိန်းရှေ့ပိုင်းပဋိပက္ခထဲမှာပါနေတယ်ဆိုတာကိုလည်းရုရှားကညှင်းဆိုလိုက်ပါတယ်ဒါပေမဲ့ခွတ်ထွက်ရေးသမားတွေကပြောတဲ့နိုင်ငံထဲမှာနေထိုင်ကြသူတွေကိုရုရှားကထုတ်ပေးတဲ့နိုင်ငံကူးလက်မှတ်ရှောက်ခွင့်ပြုခဲ့တယ်လို့စက်တဘာလကကျင်းပခဲ့တဲ့ရုရှားလွှတ်တော်ရွေးကောက်ပွဲတွေမှာလည်းမဲပေးခွင့်ပေးခဲ့ပါတယ်။အသက်62နှစ်အရွယ်လာရီဇာတကိုဘဟာအခုခါမှာခွဲထွက်ရေးသမားတွေထိန်းချုပ်ထားတဲ့ပေါ်လစ်ကာမျိုးကနေကရာမာတော့ခ်ကိုရွှေ့လာခဲ့ပါတယ်။ပူတင်ရဲ့ရွယ်ချက်တွေကိုသူမကလည်းကြောက်နေပါတယ်။သူမကအခုလိုပြောပါတယ
်
ယူကရိန်းကတစုံတရာဒါမှမဟုတ်ပူတင်မကြိုက်တာလို့ရင်ထိုးစစ်ကဖြစ်လာလိမ့်မယ်ဆိုတာအများကြီးဖြစ်နိုင်တယ်လို့ကျွန်မလုံးဝယုံကြည်ပါတယ်
။ဟောလစ်ကမာညာအနေနဲ့မနဲ့ဆိုတောက်လျှောက်ပေါက်ကွဲနေပါတယ်။ကရမာတော့ခ်စ်မှာစိတ်ချရတယ်လို့သူမကဆိုပါတယ်။မြို့ကယူကရိန်းစစ်အုပ်ကိုတစ်ဆက်ခံကြောင်း80မီတာအမြင့်ရှိတဲ့အလံတိုင်းမှာအပြာနဲ့အဝါအမျိုးသားအလံအကြီးကြီးကိုတင်ပြီးကြေညာထားတာပါ။လေတွေကစားနေကြတဲ့ကစားကွင်းရဲ့အနီးမှာတော့2014ခုနှစ်စစ်ပွဲအထိမ်းအမှတ်ရှိပါတယ်။မြို့ရဲ့ပြင်ပမှာတော့ကြဆုံးသွားတဲ့ယူကရိန်းတာဝန်ရှိသူတွေပေါ်ဂုံပြုတ်ထိမ်းအမှတ်ကပီးမော်ကွန်စာရန်ထုတ်ထားပါတယ်။ဒရမာတော့ခ်စ်အခြေစိုက်စစ်ပြန်ရဲဘော်များအဖွဲ့အတွက်အလုံးလုံးနေတဲ့စစ်ပြန်ရဲဘော်ရိုမာဘလော့ဘဝိုက်ကိုကအခုလိုပြောပါတယ
်။ Navi для людей не тільки в Америці. Для людей
အမေရိကန်ရောဥရောပကလူတွေနဲ့ကျွန်တော်တို့တိုင်းပြည်တွေကတချို့လူတွေအတွက်နည်းနည်းကြောက်စရာဖြစ်ခြင်းဖြစ်မှာပေါ့။ဘာကြောင့်လဲဆိုတော့လူတွေကမှန်းဆဆအံ့ဩတွေးကြည့်ကြတာကိုဖြစ်မလားမဖြစ်ဘူးလားဘလို့ဖြစ်လာမလဲလူတွေကဆစိတ်ကူးကြည့်နေကြတာကို
စစ်ပွဲအစမှာအသက်34နှစ်အရွယ်ရိုမန်ဘလတ်ဘွိုက်ကိုဟာသူ့သဘောနဲ့သူအစိုးရဘက်ကဝင်တိုက်ခဲ့တာပါ။ရှေ့တန်းဒါရရသူတွေကိုတည်ယူပေးတဲ့ရဟရင်တပ်ဖွဲ့မှာသူပါဝင်ခဲ့တာပေါ့။သူစစ်အစ်ဝင်လာမယ်ဆိုရင်အစ်ဖြစ်ရလေအောင်သူ့ရဲ့ကြောဘုတ်အိတ်ကိုအခုအစ်ပြင်ထားတယ်လို့ပြောပါတယ်
။ဤတက်ယဖက်တ်ယဖက်တ်ရှိုရုစီယဇူစရဂျူဝီစကနာကော်ဒိုနီယူကရိန်းနဲ့ဇ
မာရုရှားကတည်းကစုနေတာပေါ့လေပါပဲ
။မွေတူ
ဒါပေမဲ့ကျွန်တော်တခါခတ်ပြောမယ်ဗျာ။ဘယ်လိုကြီးကြီးမားမားတက်ခိုက်တာဆိုတာကလေ။ဂျိုဇူကငါတို့ကအမှားဆုံးခံစားရမှာတိုက်ရမှာဆိုတဲ့အတွေ့ကဒွန်နက်စ်နဲ့လူဟန့်ခ်စ်ဒေတာကကျွန်တော်တို့တွေအတွက်အသားကျနေပါပြီလူတွေကကြောက်တာထုံသွားပြီလို့ကျွန်တော်ထင်တယ
်ပရိုစတိုနမဟာညပိုကဇာတေစဝိမ်ယာဇေဤရှိုစဝီတာဟိုဝတေဥစီလဇောန
ခုချိန်ထိတော့ယင်နေသွားလာလှူရှားရုံပါပဲသူတို့အားကိုပြဖို့စူးစမ်းနေတာပေါ့ဗျာယင်ကြီးတဲ့ကဘာကြီးစီကတခုခုချောင်းချောင်းထုတ်ယူဖို့ပေါ့ဗျာ
ဒေတာကံပြည်သူတွေကအေးဆေးပါပဲလို့သူကပြောပါတယ်ဘာကြောင့်လဲဆိုတော့စစ်ကအချိန်မီပြန်လာနိုင်တယ်ဆိုတော့ကိုသူတို့သိမြင်နေကြလို့ပါပဲလို့သူကဆိုသွားပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျော်ရဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်နှံတွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်။ VOA မေကန်တန်ရဲ့2021ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ32 kHz 9335နဲ့9383ညလိုင်းတိုမီတာ49 kHz 61953ညတို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲကတုတထူကြဆံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုရင်းဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနှာစင်ရအောင်ပါရှင်။အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြီးညာစရန်ကြီးကပေးအပ်ထားတဲ့အခြေခံလူ့ခွင့်ရေးများအကြောင်းပြည်သွင်းနိုင်ကဆွေးနွေးတင်ပြမှာပါ။မိုင်အင်ချင်းနိုင်ကူညီတင်ဆက်ထားပါတယ်ရှင်။
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာတော့အပီပီဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်ကြီးကပေးအပ်ထားတဲ့အခြေခံလူ့ခွင့်ရေးများအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒီဇင်ဘာလ10ရက်နေ့ဟာအပီပီဆိုင်ရာလူ့ခွင့်ရေးနေ့ဖြစ်ပါတယ်ဘာကြောင့်ဒီဇင်ဘာလ10ရက်နေ့ကိုသတ်မှတ်ရတယ်လဲဆိုတော့1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့ညီလာခံအစည်းအဝေးကြီးကနေအပီပီဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်ကြီးကိုအတည်ပြုပြထားခဲ့ကြလို့ဖြစ်ပါတယ်လူ့ခွင့်ရေးကြီးညာစာရန်ကြီးကိုအမေရိကန်သမ္မတဖရန်ကလင်ရူးစ်ဗက်ကရောအယ်လီနာရူးစ်ဗက်ကဦးဆောင်ရေးဆွဲတင်သွင်းခဲ့တာပါအပီပီဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်ရေးဆွဲရေးကော်မရှင်ကိုမုတ်ဆိုးမတူဖြစ်တဲ့အယ်လီနာရူးစ်ဗက်ကဦးဆောင်ခဲ့ပြီးနိုင်ငံရေးယဉ်ကျေးမှုနဲ့ကိုယ်ကွယ်တဲ့ဘာသာတွေမတူညီကြတဲ့နယ်ပယ်အသီးသီးကပုဂ္ဂိုလ်18ဦးကနှစ်နှစ်ကြာအချိန်ယူရေးဆွဲခဲ့ကြတယ်လို့သိရပါတယ်ဒုတိယကမ္ဘာစစ်ကြီးဖြစ်ပြီးစအချိန်လည်းဖြစ်တာမို့အယူဆမတူတဲ့ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့ဆိုဗီယက်တို့အားပြိုင်မှုကြားမှာဘုံသဘောတူညီချက်ရရှိအောင်အယ်လီနာရူးစ်ဗက်ဦးဆောင်ကြိုးပမ်းခဲ့ရတဲ့စာရန်ကြီးလည်းဖြစ်ပါတယ်အပိုက်30ပါဝင်တဲ့အပီပီဆိုင်ရာလူ့ခွင့်ရေးကြီးညာစာရန် Universal Declaration of Human Rights UDHR ကိုရေးဆွဲကြတဲ့အခါဒုတိယကမ္ဘာစစ်အတွင်းကအတွေ့အကြုံတွေကိုအခြေခံခဲ့ကြတယ်လို့ဆိုပါတယ်။စစ်အတွင်းကကြုံတွေ့ခဲ့ရတဲ့ပဋိပက္ခမျိုးတွေကမ္ဘာပေါ်မှာနောက်တစ်ကြိမ်မဖြစ်ပွားမကြုံတွေ့ရအောင်ကမ္ဘာကုလသမဂ္ဂအဖွဲ့ကိုဖွဲ့စည်းမယ်။ကမ္ဘာကုလသမဂ္ဂဗရိညင်ကိုလည်းပြီးဆုံးအောင်ရေးဆွဲကြမယ်။အဲ့ဒီဗရိညင်ပါအခွင့်အရေးတွေကိုကမ္ဘာပေါ်ရှိလူသားတိုင်းရရှိခံစားနိုင်စေရမယ်လို့ကမ္ဘာကောင်းဆောင်တွေကဆုံးဖြတ်ခဲ့ကြပါတယ်
။အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်ကြီးရဲ့ညီတန်းမှာလူခတ်သိန်းရဲ့မျိုးရိုးဂုံတိတ်ခါနဲ့တကွလူခတ်သိန်းရဲ့လွတ်လပ်မှုတရားမျှတမှုငြိမ်းချမ်းမှုတို့ကိုလူတိုင်းအညီအမျှခံစားနိုင်တဲ့အခြေခံအုံမြင့်အဖြစ်အသိအမှတ်ပြုထားပါတယ်။ဒါ့အပြင်လူခတ်သိန်းတို့သည်တရားလက်လွတ်နှိပ်စက်ကလူပြုမှုအုပ်ဆိုးမှုနှင့်ဖိစီးနှိမ်ပန်းမှုတို့ကိုနောက်ဆုံးမလွဲမသာမရှောင်သာလက်နက်ဆွဲကိုင်တော်လှန်ခြင်းပုံကန့်ခြင်းမပြုစေရန်လူခွင့်ရေးများကိုဥပဒေဖြင့်ထိန်းသိမ်းကာကွယ်ပေးရမည်ဖြစ်သောကြောင့်၎င်းလို့ဖော်ပြထားပါတယ်။ဆိုလိုတာကအခြေခံလူခွင့်ရေးတွေမပေးဘဲတရားလက်လွတ်နှိပ်စက်ပြီးအနိုင်ကျင့်အုပ်စိုးမယ်မတရားဖိနှိပ်နှင်းပန်းတပ်ဖြတ်အုပ်ချုပ်မယ်ဆိုရင်နောက်ဆုံးမှာမလွဲတာမရှောင်တာပဲလက်နက်ဆွဲကင်တော်လှန်ပုံကန့်ခြင်းတွေဖြစ်ပေါ်လာလိမ့်မယ်လို့ဆိုလိုခြင်းဖြစ်ပါတယ်။ဒီအချက်ဟာသွေးထွက်အောင်မှန်တယ်လို့ဆိုရမှာပါ။တခြားဝေးဝေးကိုမကြည့်ပါနဲ့ကျမတို့မြန်မာနိုင်ငံကိုပဲကြည့်ကြရအောင်ပါ2020ပြည့်ရွေးကောက်ပွဲရလဒ်ကိုလစ်လျူရှုပြစ်ပယ်ပြီးတနည်းအားဖြင့်ပြည်သူတွေရဲ့လွတ်လပ်တဲ့မဲဆန္ဒပြည်သူတွေရဲ့အခြေခံရပိုင်ခွင့်အခွင့်အရေးတွေကိုမျက်ကွယ်ပြုပြီးစစ်တပ်ကနိုင်ငံတော်အာဏာကိုလုယူခဲ့တယ်စစ်တပ်ကအာဏာလုယူတာကိုတနိုင်ငံလုံးအတိုင်းအတာနဲ့ငြိမ်းချမ်းစွာဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်အဲ့ဒါကိုစစ်တပ်ကအင်အားအလွန်အကျွံသုံးကဖိနှိပ်ချေမှုန်းခဲ့တာအားလုံးအသိပဲဖြစ်ပါတယ်ဒီအကျိုးဆက်အဖြစ်လက်နက်ဆွဲကင်တော်လှန်ရန်ပြည်သူ့ကာကွယ်ရေးတပ် PDF တွေနိုင်ငံနဲ့အဝန်ပေါ်ပေါက်လာခဲ့တာမဟုတ်ပါလား
အပိုက်30ပါဝင်တဲ့လူ့ခွင့်ရေးကြီးညာစာရန်ကြီးဟာတကဘာလုံးနဲ့သက်ဆိုင်ပါတယ်လူ့ခွင့်ရေးကြီးညာစာရန်ပါအခြေခံလူ့ခွင့်ရေးတွေကိုလူသားတိုင်းခံစားခွင့်ရှိရပါမယ်မိသူမဆိုမိသည့်နေရာဒေသမှာပဲနေနေ လူမှုရေးနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေဖြစ်တဲ့အသက်ရှင်ပိုင်ခွင့်လွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်နဲ့တကူရေးလွတ်လပ်ခွင့်တွေရရှိကြရမှာဖြစ်ပါတယ်အပိုင်စက်တဲ့မှာလူတူဦးတရားကိုတရားစီရင်တဲ့အခါလူများချင်းမောင်းမှာဥပဒေတိုင်းစစ်ဆေးရမယ်အဲ့ဒီလိုစစ်ဆေးတဲ့အခါပြစ်မှုကျူးလွန်တယ်လို့စီရင်ချက်မချမချင်းအပြစ်မဲ့သူဖြစ်ယူဆရမယ်ဒါအပြင် ပြစ်မှုအတွက်ဆွဆဲခံရသူဟာခုခံချေပါဖို့လိုအပ်တဲ့အခွင့်အရေးတွေလည်းရှိရမယ်လို့ဖော်ပြထားပါတယ်။ဒီအပိုက်စက်တွေမှာဖော်ပြထားတဲ့အချက်တွေနဲ့ချိန်ထိုးကြည့်မယ်ဆိုရင်ဒီကနေ့မြန်မာနိုင်ငံတွင်းမှာစစ်ကောင်စီရဲ့ရုံးတင်တရားစွဲဆိုစစ်ဆေးခြင်းခံနေရတဲ့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့
NLD ဆိုရကောင်းဆောင်များအပါအဝင်နိုင်ငံနဲ့အဝမ်းမတရားဖမ်းဆီးခြင်းခံနေရတဲ့တရားစွဲဆိုခြင်းခံနေရတဲ့တရားရုံးတွေရဲ့အခြေအနေတွေဟာလူသားတိုင်းရရှိခံစားရမယ်အခြေခံလူ့အခွင့်အရေးတွေချိုးဖောက်ခံနေရတဲ့ဆိုတာလည်းပြင်းမှာဆင်သွားသလိုထင်ရှားလာပါတယ်။ အမှန်တကယ်တော့ဒါဟာ Freedom of Expression ပဲဖြစ်ပါတယ်။အခုလိုလူ့ခွင့်ရေးကြီးညာစာရင်းကြီးမှာ Freedom of Expression ကိုဘာကြောင့်အလေးထားဖော်ပြထားရသလဲ။Freedom of Expressionဟာဘာကြောင့်အရေးကြီးသလဲဆိုတာကိုပန်မြန်မာအဖွဲ့ကိုစတင်တည်ထောင်သူတအုပ်လက်ဖြင့်လောလောဆယ်ပန်International အဖွဲ့ကြီးရဲ့အကြီးကျယ်စာရေးဆရာများကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့စာရေးဆရာမမတိတာစံကြောင်းကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
ဘာလို့ဖရီးယောင်းအက်စ်ပရက်ရှင်ဟာအခြေခံရပိုင်ခွင့်ဖြစ်ရလဲဆိုရင်တော့ဒီရပိုင်ခွင့်ကိုမှမရဘူးဆိုရင်ကြံတဲ့ရင်ကျိမှုနိုင်ငံရေးစသဖြင့်အခြားသောရပိုင်ခွင့်တွေကိုတောင်းဆိုဖို့ကာကွယ်ဖို့စောင့်ရှောက်ဖို့ထိန်းသိမ်းဖို့မြင့်တင်ဖို့အဆက်ဆက်အရာရာခက်ခဲမှာပဲဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဖရီးယောင်းအက်စ်ပရက်ရှင်ဟာအခြေခံကြဆုံးရပိုင်ခွင့်ဖြစ်ပ
လည်းဖမ်းဆီးထောင်ကြခြင်းခံနေရတရင်ဌာနတွေဟာလည်းထုတ်ဝေခွင့်ပိတ်သိမ်းခံနေရတဲ့အခြေအနေပါဒါကြောင့်အခြားရပိုင်권ဤအသာထောင်အခြေခံအကြဆုံးရပိုင်권ဖြစ်တဲ့ freedom of expression တော့မရရှိနိုင်ကြပါဘူးဒီလိုရက်ဆက်ကြမ်းကြုတ်ပြီးအခြေခံလူ့အခွင့်အရေးတွေကိုလစ်လျူရှုတဲ့စစ်ကောင်စီအောက်မှာတော့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးပညာစာရန်ပါလူ့အခွင့်အရေးတွေခံစားနိုင်ဖို့နဲ့အကာအကွယ်ရနိုင်ဖို့ဆိုတာဘယ်လိုမှဖြစ်နိုင်စရာမရှိပါဘူးဒါကြောင့်စစ်ကောင်စီရဲ့လူမဆန်တဲ့စီရာဇူးမှုမြောက်စီတဲ့လောက်ရတွေကိုအပြစ်ကနေကင်းလွတ်ခွင့်ပေးမထားတင်တော့ပါဘူးဒီအတွက်စစ်ကောင်စီကိုနိုင်ငံတကာအတိုင်းဝိုင်းနေနဲ့အထူးသဖြင့်ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးနေနဲ့လက်တွေ့ကြပြီးထိရောက်တဲ့ရည်ရွယ်မှုတွေအများဆုံးလှုပ်ဆောင်ဖို့လိုအပ်နေပြီဖြစ်ကြောင်းပါခင်ဗျာ
ပြည်သွင်းနိုင်ရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့မြန်မာပြည်ကပေးစာသတင်းဖတ်ဆင်ခဏကိုထုတ်လွှင့်ပေးပါမယ်။မအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင
်။ဒေးကင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေ၊ VOE Facebook စာမျက်နှာမှာလာပြီးတော့ရေးစာတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။ကျမတို့စီကို Messenger ကရေးလာတဲ့စာတစောင်မှာတော့စုရင်မင်းစီကစာဖြစ်ပါရဲ့။ကျမအဖိုးကအသက်83နှစ်ပါဆိုပြီးတော့သူ့ရဲ့အဖိုးပြောခိုင်းတာကိုအခုလိုရေးလာပါရဲ့
။မင်္ဂလာပါရှင် VOE ။ကျမနာမည်ကစုရင်မင်းပါ။ကျမအဖိုးကအသက်83နှစ်ရှိပါပြီ။အဖိုးကအမြဲတမ်း VOE ကိုနားထောင်တာပါ။ကျမကအဖိုးကြီးကိုမေးလိုက်တယ်။အဖိုးကြီးရေ VOE နားထောင်နေရဘယ်လောက်ကြာလဲ။အဖိုးကြီးဖြေတာကအချိန်များစွာကြာပါလေတဲ့။ကျမအဖိုးကြီးကိုပြောလိုက်တာကအဖိုးကြီးအသက်လည်းကြီးရဲ့။မျက်စိကောင်းကောင်းလည်းမမြင်ရဘူး။အဖိုးကြီးတည်းနားမထောင်ပါနဲ့။မရဘူးကျွန်တော် VOE အမြဲတမ်းနားထောင်မယ်လို့ပြောခဲ့တယ်။ကျမအဖိုးကတကယ် VOE ကိုအားပေးသူတစ်ယောက်ပါ။အဖိုးကြီးမှလိုက်တာက VOE နားထောင်တဲ့အခါမှာပြည်သူများပေါ်မှာအနေရအမျိုးမျိုးကြောက်ရောက်တယ်ပြည်သူများကြုံရတယ်သိရပါတယ်ပြည်သူများနဲ့အတူကျွန်တော်လည်းခံစားရတယ်မြန်မာနိုင်ငံအမြင်ငြိမ်းချမ်းပါစေလို့သူကပြောပါလိမ့်
။ Okay အဖိုးကမှလိုက်ပါတယ်တဲ့
ဖြွေတဲ့နေ့ကြောင့်မြန်မာနိုင်ငံအခြေအနေကိုသိရတဲ့အတွက်ကျေးဇူးတင်ကြောင်းပြောလာတာပါမင်္ဂလာပါဖြွေကျွန်တော်ကတော့ရခိုင်ပြည်ကရခိုင်မျိုးသားတစ်ယောက်ပါလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအရှုပ်ထွေးပေါ်မှာပြောဆိုရေးသားနေတဲ့တချို့သတင်းဌာနတွေရဲ့ပြုမှုဆောင်ရွက်မှုတွေကိုကျွန်တော်ရဲ့အမြင်ရှုထောင့်တွေကနေသုံးသပ်မိတာလေးပြောချင်ပါတယ်ဆိုပြီးတော့စာရှည်တစ်စောင်ရေးလာတဲ့တော်ရရှင်ကတော့
မင်္ဂလာပါဖြွေကျွန်တော်ကတော့ရခိုင်ပြည်နယ်ကရခိုင်မျိုးသားတစ်ယောက်ပါလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံအရှုပ်ထွေးပေါ်မှာပြောဆိုရေးသားနေကြတဲ့တချို့သတင်းဌာနတွေရဲ့ပြုမှုဆောင်ရွက်နေတာတွေကိုကျွန်တော်ရဲ့အမြင်ရှုထောင့်ဘက်ကနေပြီးတော့သုံးသပ်မိတာတွေပြောပြချင်ပါတယ်။ကျွန်တော်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးကျန်းမာရေးစသဖြင့်အကြောင်းအရာတွေနဲ့ပတ်သက်တဲ့ကိစ္စဝဝသတင်းအချက်အလက်တွေကိုပြည်သူလူထုအများစုကသတင်းဌာနတွေရဲ့ရေးသားပြောဆိုပေါ်မှာများသောအားဖြင့်ဗဟုသုတယူကြတာကောက်ချက်အယူအဆတွေကိုပြုလုပ်ကြတာများပါတယ်။ဒီနေရာမှာအခုဟာကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံအရှုပ်ထွေးပေါ်မှာတချို့သတင်းဌာနကြီးတွေနဲ့အလွတ်သတင်းဌာနတချို့တွေရဲ့ပြောဆိုအရေးသားတွေဟာမြန်မာနိုင်ငံရဲ့အရှုပ်ထွေးကိုပို့ပြီးတော့ရှုပ်ထွေးလာအောင်လုပ်တယ်လို့ဖြစ်နေတာတွေ့ရပါတယ်။တချို့သတင်းဌာနတွေရဲ့အရေးသားပြောဆိုမှုတွေကသူတို့တွေရဲ့စိတ်ခံစားချက်တွေရောထွေးနေတာကိုတွေ့ရပါတယ်။လူမှုတွေကသတင်းတွေကိုကြည့်ပြီးမှနိုင်ငံခံစားချက်တွေကိုစဉ်းစားပြုမှုဆောင်ရွက်ကြတာတွေကိုနေရာတိုင်းတွေ့နေရတယ်ဆိုတော့သတင်းရေးသားပြောတဲ့သတင်းဌာနကပုဂ္ဂိုလ်တွေဟာဒီကာလမှာအထူးသတိထားပြောဆိုဖို့လိုပါတယ်။သတိမထားမိရင်တော့ကိုယ်နိုင်ငံရဲ့နိုင်ငံရေးမိတော့ကိုတက်စီလောင်းတဲ့သလိုဖြစ်တတ်ပါလေ။သတိချက်စီချင်ပါလေခင်ဗျာ။ရုံဏနှစ်ပါးလုံးညင်းညမ်းပါစီလို့ view ဝိုင်းတော်သားတွေကိုဆူတောင်းမိပါလေ
။နိုင်ငံမှာနိုင်ငံရေးအရှုပ်ထွေးပေါ်ပေါက်နေချိန်မှာသတင်းဌာနတွေအနေနဲ့အထူးသတိထားပြီးတော့သတင်းတွေကိုမှန်မှန်ကန်ကန်ရေးသားတင်ပြသင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ပြောလာတာဖြစ်ပါလေ။မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုထုတ်ပေါ်လာတဲ့သတင်းရှင်တွေရဲ့စာတွေကိုလည်းလက်ခံရရှိရပါဒီစာတွေကိုအခုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်ကျွန်တော်ကစိုးကိုပါဆိုပြီးတော့ရေးလာတဲ့သတင်းရှင်ကတော့ VOA ရဲ့မြန်မာညချမ်းအစီအစဉ်ကိုမလွတ်တမ်းကြည့်ရှုသူတယောက်ပါတဲ့
မင်္ဂလာပါ VOA ကျွန်တော်က VOA ရဲ့ပြည်သက်တယောက်ပါအမြဲကြည့်ရှုအားပေးနေပါတယ်ည9:00ရဲ့ VOA မြန်မာညချမ်းကိုမလွတ်တမ်းကြည့်ပါတယ်ဝိုင်းတော်သားတွေတင်ဆက်တဲ့အားလုံးကိုလည်းနှစ်သက်ပါတယ်ကျွန်တော်ရင်ဖွင့်ချင်တာကတော့ဒီလိုပါဖေဖော်ဝါရီလ1ရက်ကလေးကဖြစ်နေတဲ့ကိစ္စဟာအလုံးသိပြီးသားပါစပစ်ကလေးကဟိုနိုင်ငံကရှုပ်ချတယ်ဒီနိုင်ငံကရှုပ်ချတယ် ਨੇ တနေ့ပြည့်တော့မှာပါစကားစကားသူတို့ထောက်ကမ်းဖို့လူညွှန်းရေးလုပ်ပေးပြီးလူလူကဆန္ဒပြပွဲကိုတော့အကြမ်းဖက်တာကားနဲ့တိုက်တာတနက်နဲ့ပြစ်တာအလုံးသိပါဆိုတော့ ICC တို့ ICJ တို့နိုင်ငံတကာတို့ကိုမေးပေးပါဘလို့ပြစ်မှုမျိုးကျူးလို့မှမြန်မြန်ကူညီမှာလဲလို့မေးချင်တာပါနေပြည်သူတွေလည်းသိတာများနေပါပြီပြောပြပါအောင် VOA
ဘလို့အချိန်နှီးမျိုးမှာမြန်မာနိုင်ငံကိုနိုင်ငံတကာကအကူအညီမလဲလို့ဒီတော်ရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်။ VOA ကသတင်းမှန်တွေကိုတင်ဆက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ချင်းတိုင်းသားတယောက်မလို့တောတောင်တွေကြောင့်မွေးဖွားလာရသူဖြစ်ပြီးတော့ဗမာစကားကိုတော့ရေးရဲလဲလဲပြီးပြီးတတ်တာမပြောတတ်တာအမှန်ပါ။ဆိုပြီးရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာရှိတဲ့ဓမ္မဘက်တော်သားပြည်သူတွေစီကို VOA ကတစင်သူပြောချင်တာလေးရှိပါတယ်။ဆိုပြီးအခုလိုမျိုးရေးလာပါတယ်
။မြန်မာနိုင်ငံမှာရှိတဲ့ပြည်သူတိုင်းစစ်အာဏာယူတဲ့ရဲ့လက်အောက်ကနေအမြန်ဆုံးလွတ်ပြောက်ပါစေလို့ယေရှုနာမအားဖြင့်ဆုတောင်းပါတယ်။အဓိကပြောချင်တာက NUG အစိုးရအနေနဲ့အခုလက်ရှိမြေပြင်မှာလှုပ်ရှားနေပြီးစစ်အာဏာရှင်ကိုတော်လှန်နေတဲ့ကလေးတွေကိုအတတ်နိုင်ဆုံးအမြန်ဆုံးထိရောက်တဲ့နီလန်းနဲ့ထောက်ပံ့ပေးဖို့ VOA ကနေတဆင့်ပြည်သူတယောက်အနေနဲ့တောင်းဆိုပါရစေ။စစ်အာဏာယူတွေကိုတော်လှန်နေကြတဲ့ PDF သာမကတိုင်းရင်းသားလက်နက်ကင်အားလုံးနဲ့ပြည်သူကာကွယ်ရေးတပ်သားများအားလုံးထိရောက်စွာတော်လှန်နိုင်ဖို့နှီးလန့်လိုအပ်ပါတယ်
။ဒါကတော့ချင်းတိုင်းရင်းသားတော်ရရှင်သူရဲ့ဆန္ဒကိုရေးလာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေနေထားတွေကြားရမှာကိုယ်တိုင်တွေးကြုံနေရတဲ့အဖြစ်အပျက်တွေကိုရင်းဖွင့်စာရေးသားလာကြတဲ့သောရရှင်ရဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင်။အညာတရဆိုတဲ့သောရရှင်ကတော့နင်းနေညာညာကြောက်ရွံ့နေရပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။ကျွန်တော်တို့ပြည်သူတွေဟာတပ်တရိတ်ဆန်ယုံတွေကတရိတ်ဆန်တွေနဲ့ထူးမခြားနာဖြစ်နေပါပြီ။ဘယ်ချင်းတကားတွန်းဖွင့်ပြီးတတ်ခံရမလားအနှိမ့်ဆက်ခံရမလားဆိုပြီးစိုးရိမ်စိတ်နဲ့အသက်ရှင်နေရပါပြီ။လူခွင့်ရေးဆိုတာမြန်မာနိုင်ငံမှာစာအုပ်ထဲမှာပဲရှိတော့တယ်စာရှိမှမို့လို့ဒီလောက်ပါရေးမယ်ဆိုရင်လဲနေကူအောင်ရေးလဲပြီးမှမဟုတ်လို့ပါကျေးဇူးပါ VOE
ဆိုရင်ထိတဲ့နေနေရတဲ့ဘွားတွေကြုံတွေ့နေရပါပြီဆိုတော့အညာတရတော်ရရှင်ရေးလာတာဖြစ်ပါလေချစ်တဲမောင်ဆိုတဲ့တော်ရရှင်ကတော့သူမကွေးတိုင်းတောင်တွင်ကြီးသူ့ဒေသမှာကြုံနေရတဲ့အခြေအနေကိုအခုလိုရေးလာပါလေ
မြန်မာနိုင်ငံမှာအလုတ်ကင်တွေတွာလာကင်တွေပိတ်ထားတာကြောင့်ကျွန်တော်တို့မြို့နယ်မှာတော့လောင်ကစားတွေများများတွေ့နေရပါတယ်။အများဆုံးကတော့မြို့တစ်မြို့နယ်နဲ့တောင်သွင်းကြီးမြို့တွေပါပဲ။နှလုံးသုံးလုံးလောင်ကစားတွေကြောင့်ရက်တွေရွာတွေမှာဒိုင်တွေချမ်းတာပြီးရွာသူရွာသားတွေဆင်းရဲကုန်ပါပြီ။ရောင်းသားနဲ့ဒိုင်တွေမရှိရင်ဘယ်သူမှလောင်ကစားလုပ်မှာမဟုတ်ပါဘူး။ဒါကြောင့်မြို့တစ်မြို့နယ်နဲ့တောင်သွင်းကြီးမြို့နယ်ကဒိုင်တွေနဲ့ရောင်းသားတွေကိုအရေးယူပေးပါလို့ VOA ကသတင်းပြောကြားလိုပါတယ်။ဝိုင်းတော်သားအားလုံးစိတ်ဤချမ်းသာကိုကြီးကျမ်းမာခြင်းပြည့်စုံပြီးထာဝရပျော်ရွှင်ပါစေဗျာ
အခုလိုမျိုးခေတ်ကြီးမကောင်းချိန်မှာဉာဏ်ပညာကိုသုံးပြီးတော့ online ကနေပြီးလိန်ညာမှုအမျိုးမျိုးကြုံတွေ့နေရလို့အားလုံးသတိပြုမိစေချင်ပါတယ်ဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်နန်းတော်တော်ဆိုတဲ့သောရရှင်မှာ
ကျမစီကိုစာတောင်ရောက်လာပါတယ်ဖုန်းကနေတဆင်ပါဒီစာကိုလက်ခံရရှိရင်ဂျပန်နဲ့မြန်မာနိုင်ငံ COVID-19 အလူရှင်ဌာနတို့ကပေါင်းလှူတဲ့ငွေ9,000,000ရမယ်အလူရှင်ဌာနမန်နေဂျာကိုဒီဖုန်းကနေဆက်သွယ်ပါဆိုပြီးစာရောက်လာပါတယ်။သမီးကိုယ်တိုင်အလိမ်ခံရတာပါ။နောက်ထပ်လူအများကြီးအလိမ်မခံစေချင်လို့အခုလိုစာရေးလိုက်ရတာပါ။မြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေမကောင်းရတဲ့ကြား COVID-19 ရောဂါအခြေအနေတွေကိုအခွင့်အကောင်းယူပြီးတော့လိမ်စားနေတဲ့သူတွေရှိနေပါပြီရှင့်။ပြည်သူပြည်သားတွေအကုန်တိသွားပြီးတော့မှနောက်ထပ်အလိမ်မခံရတော့မှာပါရှင့်။မယုံရင်အဲ့ဒီဖုန်းနံပါတ်ကိုဆက်ကြည့်ရှင့်။အလိမ်ညာတွေပဲထွက်လာမှာ။ဒီခေတ်ပြည်ကြီးထဲမှာလူလိန်လူညာလှုပ်ရှားတဲ့သူတွေအများများနေပါပြီရှင
်။ဒါတော့ online ကနေအလိန်ခံရပါတယ် Super Korea ဖြစ်ကိုပြောလာပြီးတော့ VOE တော်ရရှင်နေလဲသတိထားမိအောင်ဆိုပြီးရင်းဖွင့်လာတဲ့တော်ရရှင်ရဲ့စာဖြစ်ပါတယ်။ Tomorrow VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရဲဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တည်တခြင်းတောင်းလွာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ App နာမည်က VOA Bambies ဖြစ်ပါတယ်။ Internet စာမျက်နှာလိပ်စာကတော့ bambies.voanews.com ဖြစ်ပါတယ်။ကျွန်မအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်နှန်းချမ်းမြေကြပါစေရှင်။
မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခဏကိုနားဆင်ကြရတာဖြစ်ပါလေရှင်။အခုကတော့သတင်းတွေတဲ့ကသုတသတင်းပတ်ဆင်ခဏကိုထုတ်လွှင့်ပေးမှာပါ။နိုင်ငံတကာသတင်းတွေချိရှုနားဆင်ကြတဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာတွေအချက်လက်တွေနဲ့ပတ်သက်ပြီးဗဟုသုတရရှိဖို့မညွညွလွင်တင်ဆက်ပေးနေတာပါ။ဒီသတင်းပတ်မှာတော့လူရယ်လို့ဖြစ်လာရင်မွေးရပါလို့ခွင့်ရတွေကိုကုလသမဂ္ဂကပြဋ္ဌာန်းပေးထားတဲ့အပြည်ပြည်ဆိုင်ရာလူခွင့်ရကြီးညာစရံအကြောင်းတင်ပြပေးထားပါတယ်ရှင
် Universal revulsion of this crime followed by the founding of the United Nations and the signing of the Universal Declaration of Human Rights promised an end but it did not endIndeed, today antisemitism...
အပြည်ဆိုင်ရာလူခွင့်ရေးကြီးညာဆိုင်ရာဆိုတာလူသားတွေအားလုံးရဲ့မွေးရာပါအခွင့်အရေးနဲ့ပတ်သက်ပြီးပြုစုထားတဲ့လူခွင့်ရေးဆိုင်ရာမှတ်တမ်းကြီးတစ်ခုပဲဖြစ်တယ်လို့ကုလသမဂ္ဂကဆိုပါတယ်။ UDHR လို့အင်္ဂလိပ်လိုအတိုးကခေါ်တဲ့ဒီကြီးညာဆိုင်ရာကြီးကို1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းခဲ့တာပါ။ဒ
ုတိယကမ္ဘာစစ်အတွင်းလူသားတွေတွေ့ကြုံခဲ့ရတဲ့ရက်ဆက်ကြမ်းကြုတ်တဲ့လူအခွင့်အရေးချိုးဖောက်အနိုင်ကျင့်ခံရမှုတွေကမ္ဘာကြီးပေါ်မှာထပ်မဖြစ်စေဖို့ရည်ရွယ်ပြီးဒီကျညာစရန်ကိုရေးဆွဲခဲ့ကြတာလည်းဖြစ်ပါတယ်။ဒီကျညာစရန်မှာလူသားတွေမွေးဖွားလာခြင်းကစလို့မွေးရပါအခွင့်အရေးတွေပေါ်အခြေခံပြီးလူမျိုးဘာသာအသားအရောင်လိင်ကွဲပြားမှုနဲ့အသက်အရွယ်မရွေးရရှိရမယ့်အခွင့်အရေးတွေကိုဖော်ပြထားပါတယ်။ဒီကျညာစရန်မှာပြဋ္ဌာန်းချက်ပေါင်း30ပါရှိပါတယ်။ဒီပြဋ္ဌာန်းချက်ပေါင်း30တွေကအချက်တချို့ကိုအနှစ်ချုပ်ပြောရမယ်ဆိုရင်တော့လူသားတိုင်းဟာလွတ်လပ်ပြီးဒန်းတူညီများတဲ့လူကုန်သိက္ခာအခွင့်အရေးတွေနဲ့မွေးဖွားလာပြီးအသားအရောင်ကိုယ်ဝယ်တဲ့ဘာသာလိန်ခွဲခြားမှုမရှိစေရဘဲဒန်းတူညီတဲ့အခွင့်အရေးတွေရရှိရမယ်။လူသားတိုင်းလုံခြုံခွင့်အသက်ရှင်ခွင့်ရှိရမယ်။ဘယ်သူ့ကိုမဆိုနီးလန်းစုံနဲ့ကြုံပြုတ်ခိုင်းစေတာမတရားနှိပ်စက်ညှဉ်းပန်းတာတွေမလုပ်ရဘူး။ဘယ်သူ့ကိုမှတရားဥပဒေမဲ့ဖမ်းဆီးတာတွေတိုင်းပြည်ရဲကနှိမ်ထုတ်တာတွေမလုပ်ရဘဲလူသားတိုင်းဟာတရားဥပဒေရှေ့မှာဒန်းတူညီမျှမှုရှိနေရမယ်။ကိုယ်တော်အတိုင်းလွတ်လွတ်လပ်လပ်နေထိုင်တဲ့မိသားစုနေအိမ်အတိုင်းအဝိုင်းအပြင်စာပေးစာယူကိစ္စတွေကအစဥပဒေမဲ့ဝင်ရောက်ဆွတ်ဖက်တာတွေမလုပ်ရဘူးကိုယ်တိုင်းပြည်ထဲမှာလွတ်လွတ်လပ်လပ်သွားလာခွင့်ရှိရမယ်ဆိုတဲ့အချက်တွေပါရှိပါတယ်ဒါပြင်လူသားတွေရဲ့နိုင်ငံရေးယုံကြည်ချက်လှုပ်ရှားမှုနဲ့ပတ်သက်လို့လည်းလူသားတိုင်းလွတ်လပ်စွာတွေးခေါ်ခွင့်ယုံကြည်ခွင့်တွေရှိပြီးလူတိုင်းဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတင်းအဖွဲဖွဲ့စည်းခွင့်ပါဝင်ခွင့်စွဝေးခွင့်တွေရှိရမယ်။နိုင်ငံရဲ့အုပ်ချုပ်မှုဆိုင်ရာမှာလည်းကိုယ်တိုင်ပဲဖြစ်စီကိုကလွတ်လွတ်လပ်လပ်ရွေးချယ်ပေးလိုက်တဲ့ကိုယ်စလဲတွေကနေတဆင့်ဖြစ်စီပါဝင်ဆောင်ရွက်နိုင်ခွင့်တွေရှိရမယ်။နိုင်ငံရဲ့ပြည်သူဝန်ထမ်းအဖွဲ့တွေမှာပါဝင်ဖို့တူညီတဲ့အခွင့်အရေးတွေရရှိရမယ်။ရွေးကောက်ပွဲတွေမှာလွတ်လပ်ပြီးလျှို့ဝှက်တဲ့မဲပေးပိုင်ခွင့်တွေရှိရမယ်။နိုင်ငံရဲ့လူမှုဖူလုံရေးခန်းစားခွင့်ရရှိရမယ်။အလုပ်တွေကိုမိမိစိတ်ကြရွေးချယ်လုပ်ပိုင်ခွင့်ရှိရမယ်။ညီမျှတဲ့လောကလာစာရရှိရမယ်။အလုပ်သမားသမက်ကတွေမှာလည်းပါဝင်နိုင်ခွင့်ရှိရမယ်ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။ကျန်းမာရေးပညာရေးနဲ့ပတ်သက်လို့လည်းလူသားတိုင်းလိုအပ်တဲ့လူနေမှုအခြေအနေနဲ့လိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေကိုခန်းစားခွင့်ရရှိရမှာဖြစ်ပြီးအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်အထူးကာကွယ်ကြည့်ရှုစောင့်ရှောက်မှုတွေပေးရမယ်လို့ဆိုပါတယ်။ပညာရေးကိုလည်းအနှိမ့်ဆုံးအခြေခံပညာအဆင့်ကိုအခမဲ့သင်ကြားခွင့်ရရှိရမှာဖြစ်ပြီးအဆင့်မြင့်ပညာရေးအတွက်လည်းဒန်းတူညီမျှသင်ကြားနိုင်ခွင့်တွေရှိရမယ်လို့ဖော်ပြပါတယ်။နောက်ဆုံးမှာတော့လူသားတိုင်းပြဋ္ဌာန်းချက်တွေမှာပါတဲ့အခွင့်အရေးတွေကိုလေးစားလိုက်နိုင်ရမှာဖြစ်ပြီးတခြားသူတဦးချင်းစီရဲ့အခွင့်အရေးတွေကိုလည်းလေးစားလိုက်နိုင်ရမယ်လို့ဆိုပါတယ်။ဒီကျညာစာရမ်းမှာပါတဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုမရှိစေရဘူးလို့လည်းဖော်ပြထားပါတယ်။ဒီလူခွေကြီးညာစာရန်ကိုဘာသာစကားပေါင်း900ကျော်ဘာသာပြန်ဆိုထားပြီးကဘာပေါ်မှာဘာသာပြန်ဆိုမှုအများဆုံးလို့လည်းဂင်းနစ်စီရင်မှာဖော်ပြထားပါတယ်ရှင
်။မညွညွလေးစီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတအပတ်စဉ်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကဘာတလွားကထူးခြားတဲ့ခရစ်မတ်သတင်းတွေကိုတင်ပြပေးပါမယ်။ရိုမေးနီးယားနိုင်ငံမှာ COVID-19 ကာကွယ်ဆေးပလင်းကူနေသုံးပြီးအမြင့်3မီတာရှိတဲ့ခရစ်မတ်သစ်ပင်ကြီးတစ်ပင်ဖန်တီးထားပါတယ်။လန်ဒန်မြို့တော်မှာတော့ဆွန့်ပစ်ပစ္စည်းတွေကနေခရစ်မတ်သစ်ပင်ကြီးတစ်ပင်ဖန်တီးပါတယ်။ဒီလိုကဘာကျလွားကထူးခြားတဲ့ခရစ်မတ်သတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ပြောပြပေးပါမယ်ရှင်။
စပိန်ပန်ကျွန်းစုတွေက Gran Canaria ကျွန်းပေါ်က Les Cateres ကမ်းခြေသဲတောင်ပြင်ပေါ်မှာခရစ်တော်ဖွားမြင်တော်မူခန်းပုံသဲရုပ်ထုတွေပြုလုပ်ဖန်တီးခဲ့ပါတယ်။နိုင်ငံမျိုးစုံကအနုပညာရှင်၈ယောက်တပတ်ကြာထုလုပ်ခဲ့ပြီးတော့ဒီဇင်ဘာလအစောပိုင်းမှာတည်စီခဲ့တာပါ။ဒီကျွန်းမှာအခုလိုခရစ်မတ်ပွဲတော်ကို2006ခုနှစ်ကတည်းကစတင်ကျင်းပခဲ့တာဖြစ်ပြီးတော့ကမ္ဘာအနှံ့ကစောင့်ခိုကျင်ကြတဲ့အနုပညာရှင်တွေဒီကျွန်းကိုလာကြလေရှိပါတယ်။ရာသီဥတုပူနွေးတာကြောင့်ရောအခုလိုပွဲတော်ရှိတာကြောင့်ရောပါတီကျွန်းကိုခီးသွွားဧည့်သည်ထောင်နဲ့ချီလာလေးရှိပြီးပြီးခဲ့တဲ့15နှစ်အတွင်းအနည်းဆုံးခီးသည်2သိန်းလောက်လာခဲ့ပြီလို့ပွဲစီစဉ်သူတွေကပြောပါတယ်။ဒီသဲရုပ်ထုတွေကိုတဲတတိုင်းကြီးတစ်ခုနဲ့ကာယံထားပြီးတော့ဇန်နဝါရီလ9ရက်နေ့ကျရင်တော့ပွဲတော်ပြီးဆုံးမှာဖြစ်ပါတယ်ရှင
်။ရိုမေးနီးယားနိုင်ငံဘူချာရက်စ်မြို့ကကိုဗစ် -19 ကာကွယ်ဆေးထိုးပေးတဲ့နေရာကြီးတစ်ခုမှာကာကွယ်ဆေးပလင်းခွန်တွေကိုအသုံးပြုပြီးအမြင့်3မီတာလောက်ရှိတဲ့ခရစ်မတ်သစ်ပင်ကြီးတစ်ပင်ဖန်တီးထားပါဗျ။ဒီသစ်ပင်ကြီးကို LED မီးလုံးတွေလက်ဆောင်တွေနဲ့လည်းအလှဆင်ရင်ထားပါဗျ။ပလင်းကွန်ပေါင်း19,000ကိုအသုံးပြုထားပြီးတော့ဒီနေရာမှာလူပေါင်း2,000ကျော်လောက်ကိုကာကွယ်ဆေးထိုးပေးခဲ့ပြီးပါပြီ။
နိုဝင်ဘာလအစကတည်းကပလင်းကွန်တွေကိုစုဆောင်းခဲ့ရပြီးတော့ဝန်ထမ်းတွေဟာသူတို့အလုပ်အားတဲ့အချိန်တိုင်းမှာဒီတစ်ပင်ကြီးကိုဝိုင်းဖန်တီးပေးခဲ့တာပါ။ရိုမေးနီးယားနိုင်ငံဟာကိုရိုနာကပ်ဘေးကိုအပြင်းအထန်ခံစားခဲ့ရပြီးတော့အနောက်ဥရောပနိုင်ငံတွေထက်လည်းကိုဗစ်ကာကွယ်ဆေးထိုးတဲ့နှုန်းကနည်းနေသေးတာပါ။ကိုဗစ်ကာကွယ်ဆေးပို့ထိုးကြဖို့တာဝန်ရှိသူတွေကကြိုးပမ်းနေကြပြီးတော့တိုင်းပြည်လူဦးရေ16သန်းရှိတဲ့အထက်မှာ8သန်းခွဲလောက်ပဲကာကွယ်ဆေးအပြည့်အဝထိုးရသေးတာပါ။ဒါကြောင့်မို့လို့အခုလိုကာကွယ်ဆေးထိုးတဲ့နေရာမှာဆေးလာထိုးခဲ့တဲ့သူတွေကိုကျေးဇူးတင်တဲ့အကြောင်းစာရန်တိုလေးတွေရေးသားပေးပို့ခဲ့တယ်လို့တာဝန်ကျဆရာဝန်တူဦးကပြောပါရယ်ခင်ဗျာ
။ဂျာမနီနိုင်ငံနှုံးမြောင်ဘဏ်ကခရစ်စမတ်တစ်ပင်တွေအပြည့်အလှဆင်ပြီးထည့်ထားတဲ့အင်္ဂလုံအကြောင်းကိုလည်းပြောပြပေးပါမယ်။ရင်တဲမြို့မှာရှိတဲ့ Thomas and Susan Jerome တို့ရဲ့အိမ်မှာခရစ်စမတ်တစ်ပင်တွေနေရာမလက်အပြည့်ထည့်ပြီးအလှဆင်ထားတာပါ။ဧကန်တွေဧကန်တွေအပါဝင်စုစုပေါင်းတစ်ပင်444ပင်ကိုအသုံးပြုအလှဆင်ထားပြီးတပင်နဲ့တပင်လည်းမတူအောင်ပစ္စည်းတွေမျိုးမျိုးသုံးပြီးပြင်ဆင်ထားပါတယ်။အပင်တွေအကုန်လုံးကလည်းပုံစံမတူတာကြောင့်2022ခုနှစ်အတွက်ကမ္ဘာခရစ်စမတ်တစ်ပင်အများဆုံးပြင်ဆင်နိုင်တဲ့စံချိန်ကိုချိုးလိုက်တဲ့ဂျာမန်ဇနီးမောင်နှံလည်းဖြစ်သွားပါတယ်။ခရစ်စမတ်ဘောလုံးအလုံးပေါင်း1000ကျော်နဲ့မီလီနန်ပေါင်း300ကိုအလှပြဖို့အတွက်လည်းအသုံးပြုထားပါတယ်။ကြ ారి အားလုံးကိုလင်မယားနှစ်ယောက်တည်းလှူဆောင်ထားတာဖြစ်ပြီးတော့ဒီဇင်ဘာလပထမအပတ်အတွင်းအဆင့်အင့်ဖြစ်အောင်လွန်ခဲ့တဲ့3လလောက်ကတည်းကလှူဆောင်ခဲ့ကြတာပါတစ်ပင်တွေရဲ့အရွယ်အစားကအရေးမကြီးပေမဲ့အိမ်တစ်ခုလုံးအပြည့်ဖြစ်အောင်ပြင်ဆင်အလှချေဖို့ကအရေးကြီးတဲ့အကြောင်းကမ္ဘာစံချိန်မှတ်တမ်းတင်သူကပြောပါတယ်ရှင
်ဗြိတိန်နိုင်ငံ City of London မှာတော့စွန့်ပစ်ပစ္စည်းတွေကနေခရစ်စမတ်တစ်ပင်ကြီးတစ်ပင်ဖန်တီးလိုက်ပါတယ်အမိုက်တွေနဲ့စူပေါင်းတိဆောက်ထားတဲ့ဒီတစ်ပင်ကြီးကိုလန်ဒန်မြို့ရဲ့အစီကားဆုံးနေရာတစ်ခုဖြစ်တဲ့ငွေကြေးဈေးကွက်ရက်ကွက်ကဗန်လန်းစုံနေရာကမြို့တော်ဝင်ရဲ့အိမ်ရှိမှာပြသထားပါဗျ။ဒီတစ်ပင်ကြီးကိုခရစ်စမတ်ပွဲကိုဆင်နွှဲတဲ့အထိတ်အမှန်နဲ့ရောရေရှည်သဘာဝပတ်ဝန်းကျင်ကိုထိမ့်သိမ့်ဖို့အနေနဲ့သတင်းစကားပေးကျင်တာကြောင့်ဖန်တီးပစ်ခဲ့တာလို့မြို့တော်ဝင်ဖြစ်သူဗင်ဆန့်ကေဗင်နီကပြောပါဗျ။အသုံးပြုထားတဲ့ပစ္စည်းတွေကလန်တန်ရှိရေးလုပ်သူတွေအမိုက်သိန်းနဲ့အဖွဲစည်းတွေကရတဲ့အမိုက်တွေဖြစ်ပြီးတော့ခရစ်စမတ်ရာသီမှာထွက်တဲ့အမိုက်တွေဘလောက်များလဲဆိုတာပြကျင်တာဖြစ်ပါတယ်ခင်ဗျာ
တရင်ပတ်စင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရှင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bami@voanews.com ကိုဆက်ရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကို VOA ကအမြဲတမ်းပဲကြိုဆိုပါတယ်ရှင်။ဒါ့အပြင် VOA ရဲ့ထုတ်လွှင့်ချက်တွေကိုကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလက်တင်ပြပေးပါမယ်။
ရုရှားအနေနဲ့ယူကရိန်းနယ်စပ်တစ်လျှောက်မှာဆင်အားအကြီးအကျယ်ချထားတာကိုလျှော့ပစ်ဖို့အတွက် G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။တကယ်လို့လျှော့မချဘူးဆိုရင်စီးပွားရေးဆိုင်ရာတည့်ရမှုတွေနဲ့ဇက်တိုက်ရင်ဆိုင်ရဖို့ရှိတယ်လို့ပါသတိပေးလိုက်ပါတယ်။ G7 နိုင်ငံကြီးဝင်ကြီးတွေဗြိတိန်နိုင်ငံလစ်ဗာပူးမြို့မှာကျင်းပတဲ့ထိပ်သီးညီလာခံအပြီးတနင်္လာနေ့မှာပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာလည်းဖြစ်ပါတယ်။Omicron coronavirus ပိုးတဲ့ဟာ Delta ပိုးမျိုးထက်ပိုးပြီးတော့ကူးစက်လွယ်ကူစေပြီး COVID ကာကွယ်ဆေးရဲ့အာဏိတိုင်ကိုရော့ပန်းစေပေမဲ့ကနဦးရရှိထားတဲ့အချက်လက်တွေအရယောဂလက္ခဏာကတော့တိတ်ပြင်းထန်တာမတွေ့ရဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ Omicron ပိုးဟာဒီဇင်ဘာ9ရက်နေ့ထိဆိုနိုင်ငံပေါင်း63နိုင်ငံကိုကူးစက်သွားတာဖြစ်ပါတယ်။
ဒီကြေချုပ်ကိုဒေါက်ကင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်စီစဉ်ထုတ်လို့ရမှုကမတ်ရင်ချင်းနိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Tony Pollard နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင်သောရရှင်များအားလုံးစိတ်ဤချမ်းသာခြင်းကိုယ်ချမ်းသာချမ်းသာခြင်းနဲ့ပြည့်စုံကြပါစေရှင် VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမ Thank you ထိုက်ပါ
This program has come to you from the Voice of America, Washington.